မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတာတွေကိုဆွန့်လွတ်ဖို့တရုတ်နိုင်ငံကဩစာရှင်ဝါတုံးပြီးတွန်းမြင်ဆောင်ရွက်သွားလိမ့်မယ်လို့အပြည့်အဝယုံကြည်ထားတဲ့အကြောင်းစစ်နီမြို့မှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကဩစတြေးလျဝန်ကြီးချုပ်မယ်ကွန်တမ်ဘူးနဲ့ဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်ပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းမှုတွေကိုဆွန့်လွတ်ဖို့ဖိအားပေးရမှာတရုတ်နိုင်ငံကပုံမတော်ဝင်ယူဖို့လဲအမေရိကန်နဲ့ဩစတြေးလျခေါင်းဆောင်တွေကတိုက်တွန်းခဲ့ကြပါတယ်နေပေါင်းစိတ်လောက်ကြောင်းမြောက်ကိုရီးယားရှောက်လန့်နေတဲ့လမ်းကြောင်းဟာလက်ခံနိုင်စရာမရှိဘူးလို့လဲအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့ထိတ်တန့်ကောင်းဆောင်တူအဖြစ်ဩစတြေးလျနိုင်ငံကိုပထမဆုံးရောက်လာတဲ့ဒုသမ္မတပန့်စ်ကပြောဆိုခဲ့တာပ
ါ Nuclear weapons in the hands of the regime in Pyongyang with a ballistic missile program and with the potential for intercontinental
nuclear weapons နဲ့ပိုင်ဆိုင်မှုကြိုးပမ်းနေတဲ့မြောက်ကိုရီးယားကပက်ထိန်တပ်ဒုံးအစီအစဉ်နဲ့ဒေသရင်းကိုပါကျော်လွန်ပြီးအမေရိကန်ပြည်ထောင်စုအထိချိမ့်ချောက်လာနိုင်တဲ့မြောက်ကိုရီးယားရဲ့အန်ဒီယိုကိုဒုသမ္မတပန့်စ်ကသတိပေးပြောကြားထားခဲ့တာပါအမေရိကန်လေယာဉ်တင်သမော USS Carl Vinson ဦးဆောင်တဲ့ရေတပ်အုပ်စုဟာကိုရီးယားကျွန်းဆွယ်ကထွက်ခွာလာပြီးရပိုင်းအတွင်းမှာပဲဂျပန်ပင်လယ်ပြင်ကိုရောက်ရှိလိမ့်မယ်လို့လည်းပြောဆိုသွားပါတယ်ဩစတြေးလျဝန်ကြီးချုပ်ကတော့တရုတ်နိုင်ငံကစီးပွားရေးအရမြောက်ကိုရီးယားအပေါ်ဖိအားပေးနိုင်တဲ့အကြောင်းပြောဆိုသွားပါတယ်ဩစတြေးလျနိုင်ငံကိုရောက်လာကြတဲ့ခေလုံခွင့်ရဖို့ဂျိုးပန်းသူ1250ကိုအမေရိကန်ပြည်ထောင်စုကလက်ခံဖို့သဘောတူညီချက်ကိုလေးစားလိုက်နိုင်မှာဖြစ်ကြောင်းလည်းအမေရိကန်ဒုသမ္မတပန့်စ်ကပြောကြားသွားပါတယ်ဒုက္ခသည်တွေကိုလက်ခံဖို့သမ္မတဟောင်းဘရက်ဘဝမလက်ထက်ကသဘောတူညီချက်ကိုသမ္မတထရမ့်ကတော့အသုံးမချတဲ့အစီအစဉ်တစ်ခုဖြစ်နေဝေဖန်ထားဥပါတယ်ဒုသမ္မတပန့်စ်ဟာဆဲကြအာရှနိုင်ငံတွေကိုအာရှနိုင်ငံခီးစဉ်ဖြစ်နောက်ဆုံးနိုင်ငံဖြစ်နေဩစတြေးလျကိုရောက်ရှိနေတာဖြစ်ပြီးခီးစဉ်အစပိုင်းမှာတော့တောင်ကိုရီးယားနဲ့ဂျပန်အင်ဒိုနီးရှားနိုင်ငံတွေကိုဝင်ရောက်ခဲ့တာဖြစ်ပါတယ်